NATO ဘွဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ဒီအမေရိကန်သမ္မတဘရက်အိုဘားမားဟာအခု UK နိုင်ငံမှာရောက်ရှိနေပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပဋိပက္ခနဲ့ဆီးရီးယားနဲ့အီရတ်မှာ Islamic State အစွန်းရောက်တွေရဲ့အန္တရာယ်တွေကို NATO ထိပ်သီးဆွေးနွေးပွဲမှာအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ Estonia, Latvia နဲ့ Lithuania နိုင်ငံတွေကခေါင်းဆောင်တွေနဲ့ Estonia နိုင်ငံ Tallinn မြို့တော်မှာပုထုနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်ပုထုနေ့ညပိုင်းမှာ UK ကစစ်အခြေစိုက်စခန်းတစ်ခုစီကိုဒီသမ္မတအိုဘားမားရောက်ရှိလာခဲ့တာပါ။ယူကရိန်းနိုင်ငံကိစ္စမှာရုရှားနိုင်ငံရဲ့ကြားဝင်ဆွတ်ဖက်မှုဟာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုရရတင်းတင်းကျူးလွန်တာဖြစ်တယ်လို့အမေရိကန်သမ္မတအိုဘားမားကတာလင်းမြို့တော်မှာပြောကြားခဲ့ပါတယ်။အရင်ဆိုဗီယက်ပြည်ထောင်စုထဲမှာရှိခဲ့တဲ့ဒီ Baltic ဒေသနိုင်ငံ၃ခုအပေါ်ရုရှားအစိုးရဘက်ကရန်လိုပြုမူလာမယ်ဆိုရင် NATO အဖွဲ့ကအကာအကွယ်ပေးသွားမယ်လို့လည်းသမ္မတအိုဘားမားကဆိုခဲ့ပါတယ်။ဒီ Estonia, Latvia နဲ့ Lithuania ၃နိုင်ငံဟာ2004ခုနှစ်ထဲက NATO အဖွဲ့ဝင်တွေဖြစ်လာခဲ့ပါတယ်။ American ပြည်ထောင်စုကဒီ Baltic ဒေသမှာနောက်ထပ်လေရင်တွေထရှိမဲ့အစီအစဉ်ကိုလည်းသမ္မတအိုဘားမားကဒီ Estonia နိုင်ငံမှာကြေညာခဲ့ပါတယ်။မဟာမိတ်နိုင်ငံတွေကိုအားပေးတဲ့အနေနဲ့တခြား NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းကာကွယ်ရေးအသုံးစရိတ်ကိုအမေရိကန်နီးတူတိုးမြှင့်ထည့်ဝင်ကြရမယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ်ရှင်။